Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2014ခုနှစ်ဩဂုတ်လ14ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာလိုင်းဒိုမီတာ24 32နဲ့39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာတော်ရရှင်အားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်တားညူပါဒီအီရတ်မြောက်ပိုင်းတောင်တန်းတွေပေါ်မှာအစ္စလာမ်ရဲ့သဘုံတွေတိုက်ခိုက်မှုကြောင့်ပိတ်မိနေတဲ့ထောင်နဲ့ချီတဲ့ယာဇတီမျိုးစွင်စုတွေနဲ့အခြားဘာသာရေးလူနည်းစုတွေကိုကယ်ဖို့နိုင်ငံတကာကနေပြီးတော့စီစဉ်ဆောင်ရွက်နေပြီဆိုပြီး Bridging ဝန်ကြီးချုပ်ကပြောပါတယ်နော်အာဖရိကတိုက်အနောက်ချမ်းနိုင်ငံတွေမှာအီဘိုလာရောဂါပိုးကူးစက်ပြန့်နှံ့နေတာကြောင့်ဆီရီလီယွန်၊ဂန်နီယာနဲ့လိုင်ဘီးရီးယားနိုင်ငံတွေကနေပြီးတော့သူ့ရဲ့နိုင်ငံသားတွေထွက်ခွာကြဖို့ဆိုပြီးဂျာမနီနိုင်ငံကတိုက်တွန်းနေပါတယ်။စရဒီသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပြသဖို့ရှိပါတယ်ကုဆတ်မှု
။ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာအပြီးမှဆိုရင်တော
့ I'll never forget 15 years ago I visited in then Burma no confusion Myanmar
American နိုင်ငံကြီးဝင်ကြီးJohn Kerry ပြောဆိုသွားတာကအခုလောလောဆယ်ဟာဝိုင်ယီမှာပြောကြားမိန့်ခွန်းပြောကြားနေရမှာအဲ့ဒီလိုပြောကြားသွားတာဖြစ်ပါတယ်မကြခင်မှာအပြည့်စုံကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာနောက်ပြီးတော့လေဘရောင်းတောင်ကအခြေအနေအပတ်စဉ်ကဏ္ဍတွေမှာဆိုလို့ရှိရင်အင်္ဂလိပ်စာသင်ခန်းစာကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းဦးကျော်စံသားရဲ့မြန်မာရေးတုံးသက်ချက်သူယုံကြည်ရစတဲ့အစီအစဉ်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုတားညင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။အီရတ်မြောက်ပိုင်းကတောင်တန်းတွေပေါ်မှာအစ္စလာမစ်သဘုံတွေရဲ့တိုက်ခိုက်မှုကြောင့်ပိတ်မိနေကြတဲ့ထောင်နဲ့ချီတဲ့ယာဇဒီမျိုးနွယ်စုတွေနဲ့အခြားဘာသာရေးလူနည်းစုတွေကိုကယ်ဆယ်ဖို့နိုင်ငံတကာကနေပြီးတော့စီစဉ်ဆောင်ရွက်နေပြီဆိုပြီးဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောဆိုပါတယ်။အီရတ်မှာရှိတဲ့ဒီစန်ဂျာတောင်တန်းနေရာတွေမှာလူသားချင်းစာနာအကူအညီပေးရေးကိစ္စတွေအတွက်အကြံပေးတွေနဲ့ဆွေးနွေးညှိနှိုင်းနိုင်ဖို့အတွက် Mr. Cameron ဟာပေါ်တူဂီကိုသွားနေတဲ့သူ့ရဲ့အားလဲရဲ့ခီးစဉ်ကနေရုတ်ချီးဆိုသလိုလန်ဒန်ကိုဘူဒုံးနေ့ကနေပြီးတော့ပြန်ရောက်လာတာပါ။အီရတ်နိုင်ငံကိုဆေးအယကျူးကျော်ဖို့ဆိုပြီးတော့ Britain လွှတ်တော်မှချိုးရဲ့တောင်းဆိုမှုကိုတော့ Mr. Cameron ကပယ်ချပါတယ်။ဒါပေမဲ့လို့လည်းဒီကယ်ဆယ်ရေးစီစဉ်တွေဆောင်ရွက်တဲ့နေရာမှာ Britain အနေနဲ့အခန်းကဏ္ဍတရက်ကနေပြီးတော့ရှိသွားမယ်လို့ပြောပါတယ်။ American ပြည်တော်စုကတော့အဲ့ဒီဒေသမှာရှိတဲ့ဒုက္ခသည်တွေအတွက်ရည်ရီအစာတွေကိုလေကြောင်းကနေပြီးတော့အကူအညီပေးနေပါတယ်။အဲ့ဒီမှာအလွန်အမင်းအပူဒဏ်ကြောင့်လည်းဒုက္ခသည်အချို့သေဆုံးမှုတွေရှိနေပါတယ်ခင်ဗျာ။
အစ္စရေးနဲ့ပါလက်စတိုင်းကြားမှာဒီအပြစ်အခတ်ရဆဲရေးအချိန်တိုးခဲ့ပြီးတော့နိုင်ဝိုင်းကြမှာပဲဂါဇာကမ်းမြောင်ဒေသမှာလေကြောင်းတိုက်ခိုက်မှုကိုလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ဘက်ကပြောလိုက်ပါတယ်။ပါလက်စတိုင်းတို့ဘက်ကရော့ကက်ဒုံးနဲ့ပစ်ခတ်မှုကိုလက်တုံ့ပြန်တဲ့အနေနဲ့လုပ်တာလို့ဆိုပါတယ်။ဂါဇာမှာရှိတဲ့အကြမ်းဖက်နေရာတွေအပေါ်ပစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အစ္စရေးစစ်တပ်ကကြာသပတေးနေ့အစောပိုင်းမှာပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းလက်နက်ကိုင်ဟားမတ်စ်အဖွဲ့ကြား82နာရီအပြစ်အခတ်ရဆဲမှုကုံဆုံးခံပြီးဘုတ်ဟူးနေနှောင်းပိုင်းမှာပဲအစ္စရေးဘက်ကိုဒီရော့ကက်ဒုံးလက်နဲ့၃ခုထက်မနည်းကျလာတယ်လို့ဆိုပါတယ်။အပြစ်အခတ်ရဆဲမှုကို၅ရက်ထပ်တိုးဖို့ဟားမတ်စ်အဖွဲ့ဘက်ကသဘောတူခဲ့တယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကအီဂျစ်နိုင်ငံမှာပြောခဲ့ပြီးမှပဲအခုလိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ပြောတာပါ။အာရဗ်နိုင်ငံတွေဒေတာရင်းနဲ့နိုင်ငံတကာကအပြစ်အဝါထောက်ခံတဲ့နောက်ဆုံးသဘောတူညီမှုတွေရလာမဲ့ဒီသတင်းပတ်တွေနောက်ဆုံးသဘောတူညီမှုတွေကိုလာမဲ့သတင်းပတ်တွေမှာရမယ်လို့မျှော်လင့်တဲ့အကြောင်းပါလက်စတိုင်းညှိနှိုင်းရေးမှူးကပြောပါရယ်အပြစ်အခတ်ရဆဲရေးအချိန်တိုးတာနဲ့ပတ်သက်လို့အစ္စရေးတာဝန်ရှိသူတွေဘက်ကတော့တစုံတရာပြောဖို့ငြင်းခဲ့ပါရယ်တလားလောက်အတွင်းမှာလူပေါင်း 2,000 ကျော်သေဆုံးရတဲ့အပြန်အလှန်ပစ်ခတ်နေမှုတွေရေရှည်ရပ်သွားအောင်လို့အစ္စရေးနဲ့ပါလက်စတိုင်းလက်နက်ကိုင်ဟားမတ်စ်အဖွဲ့အစည်းသဘောတူညီမှုရရှိဖို့အတွက်ဂျားဝင်ညှိနှိုင်းပေးနေသူတွေဟာအီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဆွေးနွေးနေကြတာဖြစ်ပါရယ်ဆက်လက်အပြစ်ခတ်ရဆဲထားဖို့ဆွေးနွေးနေကြတဲ့ဗုဒ္ဓဟူးနေ့အစောပိုင်းကပဲဂါဇာကမ်းမြောင်ဒေသဘက်ကပစ်လိုက်တဲ့ရော့ကက်ဒုံးကြီးတစ်ခုအစ္စရေးတောင်ပိုင်းကိုကျခဲ့ပါတယ်။ဟားမတ်စ်စစ်သွေးကြွတွေကတော့သူတို့ပစ်တာမဟုတ်ဘူးလို့ညင်းခဲ့ပါတယ်။အစ္စရေးတောင်ဝင်ရှိသူတွေဘက်ကလည်းတစုံတရာထိခိုက်မှုမရှိဘူးလို့ပြောကြခဲ့ပါတယ်ရှင်
။ရုရှားကူညီပေးရင်တန်းကိုယူကရိန်းနိုင်ငံတကူပေးမွေမှုဆိုပြီးတော့ယူကရိန်းတောင်ဝင်ရှိသူတွေကပြောဆိုနေတာကြောင့်ယူကရိန်းရှိချမ်းကိုရုရှားကူညီရင်တန်းဝေရောက်နိုင်ဖို့အတွက်အလားအလာကမသေးမချာဖြစ်နေပါတယ်။ယူကရိန်းစကားပြောဒီခါမှာခင်ဗျာရုရှားစကားပြောယူကရိန်းရှိချမ်းကရက်သားတွေကိုကူညီပေးဖို့အတွက်အထောက်ပံ့ပစ္စည်းတန်ချိန်ရာနဲ့ချီပြီးတော့တင်လာတဲ့ Tracker 300ဟာမော်စကိုကနေပြီးတော့အင်ကာနီကလေးကနေပြီးတော့ထွက်ခွာခဲ့ကြတာပါယူကရိန်းနိုင်ငံ Kharkiv ပြည်နယ်နေဆက်ကိုဖြတ်ဝင်ရောက်ဖို့ဆိုပြီးတော့ယူကရိန်းနဲ့ရုရှားသဘောတူညီခဲ့ကြတယ်ဆိုပြီးတော့သတင်းတွေမှာဖော်ပြခဲ့ပါတယ်ဒါပေမဲ့လည်းယူကရိန်းပြည်ထောင်ဝန်ကြီးဖြစ်တဲ့ Arsen Avakov ကတော့ဒီကိစ္စဟာကိုယ်ကျိုးစီးပွားအတွက်တစ်ဖက်သက်ကျူးကျော်သူတွေရဲ့ရန်လိုရန်စမှုဖြစ်ပြီးတော့ဒီရင်နှန်းကိုသူတို့အနေနဲ့ဝင်ရောက်ခွင့်ပေးနိုင်မှာမဟုတ်ဘူးဆိုပြီးတော့ဗိုလ်တိုးနေမှာပြောသွားပါတယ်ကာကက်ပြည်နယ်ရဲ့အုပ်ချုပ်ရေးအဖွဲ့အဦးထကလည်းဒီရုရှားအကူအညီတွေကိုသူ့ရဲ့ဒေသအတွင်းကိုဝင်ရောက်ခွင့်ရမှာမဟုတ်ဘူးဆိုပြီးတော့သူ့ရဲ့ Facebook စာမျက်နှာမှာရေးခဲ့ပါတယ်။ လူသားချင်းစာနာအကူအညီပေးမှုဆိုတဲ့ခေါင်းစဉ်နဲ့တရားကြီးကြောက်မှု100လိုမျိုးယူကရိန်းနိုင်ငံရင်ဆိုင်ရပွဲရှိတယ်ဆိုပြီးတော့လဲယူကရိန်းသမ္မတပက်ထရိုပိုရိုရှင်ကိုရဲ့ပြောခွင့်ရသူကလည်းဒုတ်တုံးနေမှာသတိပေးပြောကြားခဲ့ပါတယ်ခင်ဗျာ
ဘရာဇီးလ်နိုင်ငံမှာတော့ဒီလေရင်တစ်စင်းပြကြမှုအတွင်းမှာသမ္မတလောင်းဝင်အရွေးခံမဲ့ဆိုရှယ်လစ်ပါတီကအက်ဒူဝါဒိုကမ်ပော့စ်တေဆုံးသွားတဲ့အတွက်အောက်တိုဘာ5ရက်မှာကျင်းပမဲ့ရွေးကောက်ပွဲတွေအတွက်အတော်လေးကြက်ရိုက်နေပါတယ်ရီယိုဒီဂျနေရိုမျိုးကနေပြီးတော့ဆန်တိုစကယိုရာမျိုးစီကိုအသွားဆိုးရတဲ့ရာသီဥတုကြောင့်လေရင်ဆင်းဖို့စူးစမ်းစင်မှာပဲပြက်ကျသွားခဲ့တာပါသူတို့ရဲ့ပုဂ္ဂလိကပိုင်းလေရင်ပေါ်ပါသွားတဲ့ဒီကမ်ပော့စ်နဲ့အတူမဲဆွယ်စီယုံရဲ့အဖွဲ့ဝင်တော်တော်များများလည်းတည်ဆုံသွားပါတယ်မစ္စတာကမ်ပော့စ်နဲ့အတူဒုသမ္မတအရွေးခံဖို့လှုပ်ထားတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဟောင်းမာရီနာဆီလ်ဗာအနေနဲ့ဘရာဇီးလ်ရဲ့ဥပဒေအရနောက်ဆက်ရက်အကြာမှာသမ္မတလောင်းအဖြစ်ကိုဝင်အရွေးခံဖို့ပြင်ဆင်နိုင်တယ်လို့နိုင်ငံရေးလေ့လာသူတွေကပြောပါတယ်အဲ့လိုမျိုးဖြစ်လာမယ်ဆိုရင်တော့ဒီလက်ရှိသမ္မတဒယ်မာယူဆစ်ရနိုင်မယ်မဲရီဟာမာရီနာဆီလ်ဗာဘက်ရောက်လာနိုင်ပြီးတော့ဆိုရှယ်ဒီမိုကရေစီပါတီကအလယ်အလတ်ဝါဒီအမတ် ICO Navas နဲ့ဒီဒုတိယအကြော့အထိပြိုင်ဆိုင်ရနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်ရှင
် VOA မြန်မာတိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်အာဖရိကတိုက်အနောက်ချမ်းနိုင်ငံတွေမှာအီဘိုလာရောဂါပိုးကူးစက်ပြန့်နှံ့နေတာကြောင့်ဆီရီလီယွန်၊ဂါနီယာနဲ့လိုင်ဘီးရီးယားနိုင်ငံကနေပြီးတော့သူ့ရဲ့နိုင်ငံသားတွေထွက်ခွာကြဖို့ဂျာမနီနိုင်ငံကတိုက်တွန်းနေပါတယ်။ဂျာမနီနိုင်ငံသားတွေအပေါ်မှာအစိုးရရဲ့လမ်းညွှန်ချက်ကိုဂျာမနီနိုင်ငံကြီးဌာနကနေပြီးတော့ဗုဒ္ဓဦးနေမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့အဲ့ဒီမှာရှိတဲ့စေဝန်တန်းတွေနဲ့တန်ရုံဝန်ထမ်းတွေတော့အကျုံးမဝင်ဘူးလို့ဆိုထားပါတယ်။အီဘိုလာရောဂါကူးစက်ပြန့်နှံ့မှုကြောင့်ဒီဂါနီယာနဲ့နေချင်းဆက်တဲ့နေဆက်ကိုပိတ်ထားလိုက်ပြီလို့လည်း Guinea Bissau ကကြေညာထားပါတယ်။နောက်ထပ် 3P ထုတ်ပြန်ချက်ထွက်မလာမချင်းဂါနီယာနဲ့နေချင်းဆက်ဖြစ်တဲ့တောင်ပိုင်းနဲ့အရှေ့ပိုင်းနေဆက်တွေကိုပိတ်ထားမယ်ဆိုပြီးတော့ဒီဂါနီယာဘီဆော့ဝင်ကြီးချုပ်ဖြစ်တဲ့ဒိုမင်ကိုစ်ဆိုင်မွန်စပယ်ရီကဒီသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာဖြစ်ပါတယ်ဆီရီလီယွန်မှာတော့ဒီအီဘိုလာဗိုင်းရပ်စ်ကြောင့်မလို့နောက်ထပ်ဆရာဝန်တူသေဆုံးသွားတယ်ဆိုပြီးဆီရီလီယွန်တာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာကြေညာသွားပါတယ်ဖေဖော်ဝါရီလကစပြီးတော့ပြန့်နှံ့လာတဲ့အီဘိုလာဗိုင်းရပ်စ်ပိုးကြောင့်သေဆုံးတဲ့အရေအတွက်ဟာခုဆိုရင်တထောင်ကျော်သွားပြီဆိုပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတော့ကြေညာပါတယ်အများစုကတော့ဒီဂါနီယာ၊လိုင်ဘေးရီးယားနဲ့ဆီရီလီယွန်နိုင်ငံတွေကဖြစ်ကြပါတယ်။အီဘိုလာဗိုင်းရပ်စ်ပြန့်နှံ့နေမှုကြောင့်လာမယ့်စက်တင်ဘာလတည်းဘကီနိုဖာဆူမှာကျင်းပမယ့်ဒီအာဖရိကသမ္မတထိပ်သီးအစည်းအဝေးအတွင်းအီဘိုလာဗိုင်းရပ်စ်ပြန့်နှံ့မှုကိစ္စဖြေရှင်းရေးကိုဆွေးနွေးဖို့အတွက်အစီအစဉ်ကိုတိုးချဲ့ထည့်ထားပါရခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံကဗီယက်နမ်တပ်ရုံးရှေ့သုံးရက်ကြာဆန္ဒပြမှုဟာဗုဒ္ဓဟူးနေ့မှာငြင်းငြင်းချမ်းချမ်းပဲပြီးဆုံးသွားခဲ့ပါတယ်။ပြဿနာဖြစ်နေတဲ့ဒီမဲကောင်မြေဝမ်းဒေသတောင်ပိုင်းနေရာတစ်ခုနဲ့ပတ်သက်လို့ဗီယက်နမ်တာဝန်ရှိသူတွေဘက်ကတစုံတရာမှတ်ချက်ပေးပြောတာမျိုးတော့မရှိခဲ့ပါဘူး။ကမ္ဘောဒီးယားနိုင်ငံတစ်ချိန်လုံးကပိုင်ဆိုင်ခဲ့တဲ့အဲ့ဒီဒေသဟာပြင်သစ်ကိုလိုနီအုပ်ချုပ်မှုအဆုံးသတ်ချိန်မှာဗီယက်နမ်ဘက်ကိုပြောင်းလဲပေးခဲ့ပါတယ်။အဲ့ဒီဒေသဟာသမိုင်းအစဉ်အလာအရဗီယက်နမ်ကပြိုင်ဆိုင်ခဲ့တာဆိုပြီးတော့ဒီကမ္ဘောဒီးယားနိုင်ငံဆိုင်ရာဗီယက်နမ်တန်ယုံပြောခွင့်ရသူကပြောဆိုခဲ့တာကြောင့်သူ့အနေနဲ့ပြန်လည်တောင်းပန်ဖို့အတွက်ဖုန်းတော်ကြီးတွေအပါအဝင်ဒီဆန္ဒပြကမ္ဘောဒီးယားတရားကျော်ကဗီယက်နမ်တန်ယုံရှိမှာတနင်္လာနေ့မှာစတင်ပြီးတော့ဆန္ဒပြခဲ့ကြတာပါဒီလိုဆန္ဒပြမှုမျိုးတွေဟာဗီယက်နမ်အချုပ်အခြာကိုထိပါကျူးလွန်တာဆိုပြီးတော့တန်ယုံကနေပြီးခဲ့တဲ့လတုန်းကလည်းကြေညာချက်ထုတ်ခဲ့ပူပါတယ်မဲခေါင်မြဝမ်းဒေသတောင်ပိုင်းမှာရှိနေတဲ့အဲ့ဒီနေရာကိုဗီယက်နမ်ကိုပေးလိုက်ရတဲ့ကိစ္စဟာကမ္ဘောဒီးယားတွေအတွက်ကအတော်လေးအကဲဆက်တဲ့ကိစ္စဖြစ်ပါတယ်ဒါပေမဲ့လည်းဒီကမ္ဘောဒီးယားအစိုးရကတော့ဒီနေစားပြဿနာကိုအငြင်းခုန်လုပ်တာမျိုးမရှိပါဘူးအဲ့ဒီဒေသမှာကမ္ဘောဒီးယားလူမျိုးတော်တော်များများလည်းဆက်လက်နေထိုင်နေကြဆဲရှိပါတယ်ရှင
် EU ယောပါတမကကနေပြီးတော့ဗီယက်နမ်နဲ့ကုန်သွယ်ရေးလှုပ်လှမ်းမှုဆွေးနွေးတဲ့ကိစ္စပေါ်မှာ FIDH ခေါ်တဲ့ဒီနိုင်ငံတကာလူခွင့်ရေးအဖွဲ့ချုပ်ကနေပြီးတော့ဝေဖန်ကန့်ကွက်လိုက်ပါတယ်ဗီယက်နမ်နဲ့ဆွေးနွေးညှိနှိုင်းမှုတွေအတွက်မှာလူခွင့်ရေးကိစ္စရပ်ကိုထည့်သွင်းမှုအတွက်ယောပါကော်မရှင်ကညှင်းဆိုခဲ့တဲ့အပေါ် EU Ombudsperson စုံစမ်းဖြေရှင်းမှုအနေနဲ့ဖြေရှင်းဆောင်ရွက်ဖို့သူတို့အနေနဲ့လိုလားတယ်ဆိုတော့ EU ယုံထိုင်တဲ့ Brussels ကဒီ FIDH အမေရိကန်ကုလကဗီယက်နမ်ဗီယက်နမ်ဌာနကိုပြောဆိုသွားတာပါဗီယက်နမ်နဲ့ပတ်သက်လို့လူခွင့်ရေးအခြေအနေအကဲဖြတ်မှုထည့်သွင်းဆောင်ရွက်တာဟာအခြားဒေသနိုင်ငံတွေနဲ့ EU ကုန်သွယ်ရေးဆွေးနွေးမှုတွေအပေါ်မှာပါအားပေးကူညီရရောက်လိမ့်မယ်လို့သူကပြောပါတယ်EU အနေနဲ့ဒီဗီယက်နမ်နဲ့လွတ်လပ်တဲ့ကုန်သွယ်ရေးပိုင်းဆိုင်ရာဆွေးနွေးမှုတွေတိုးတက်လာပြီဆိုပြီးတော့ EU နိုင်ငံခြားရေးအကြီးအကဲကက်သရင်းအာရှ်တွန်ကပြောဆိုခဲ့တယ်လို့ AP သတင်းတရမှာဖော်ပြထားပါတယ်။ဒါပေမဲ့လို့လည်းဒီနှစ်အတွင်းသဘောတူညီချက်ရဖို့ကတော့အတော်ကြီးကိုကြိုးပမ်းဆောင်ရွက်ဖို့လိုမယ်လို့ပဲပြောပါတယ်။အင်ကာနီတို့ကဒီဗီယက်နမ်မှာဗီယက်နမ်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက် EU အကြီးအကဲကအခုလိုမှတ်ချက်စကားပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကွယ်လွန်သူဟာသမင်းသားကြီးရောဘင်ဝီလျံစ်ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဘရော့ဒ်ဝေးပြဆက်ရုံတွေရှိတဲ့လမ်းတစ်လျှောက်မှာဗုဒ္ဓဟူးနေ့ညမှာမိတွေကိုတမနစ်မှိန်ထားမှာဖြစ်ပါတယ်။ပုံမှန်အားဖြင့်လင်းထိန်နေအောင်လို့ထွန်းထားတဲ့ဒီနယူးယောက်မြို့လေကဘရော့ဒ်ဝေးလမ်းမကြီးပေါ်မှာဒေသစံတော်ချိန်9နာရီ45မိနစ်ရောက်တဲ့အခါမှာမိတွေကိုတမနစ်မှိန်ထားလိုက်မှာဖြစ်ပါတယ်။ဒီဘရော့ဒ်ဝေးပြဆက်ရုံမှာ2002ခုနှစ်တုန်းကရောဘီဝီလျံစ်က Life on Broadway ဆိုပြီးတော့တကောတော့ဖျော်ဖြေခဲ့ပူပါတယ်ဟာတာတွေပြောပြီးတော့ဖျော်ဖြေတဲ့လူရှင်တော်အဖြစ်အမှုပညာလောကတွေကိုဝင်လာသူ Robin Williams ဟာဆယ်စုနှစ်ပေါင်းများစွာရုပ်မြင်သံကြားနဲ့ရုပ်ရှင်တွေထဲမှာလည်းတရုပ်ဆောင်ခဲ့ပြီးတော့အရွယ်ဆုံးပရိသတ်တွေကိုဖန်ဆားနိုင်ခဲ့ပါတယ်ရုပ်ရှင်မင်းသားတယောက်အနေနဲ့ကြော်ကြားလာပြီးတဲ့နောက်မှာလည်းသူဟာလူရှင်တော်အဖြစ်ရော Broadway ပြဆက်တရုပ်ဆောင်အဖြစ်ပါဆက်လက်ဖျော်ဖြေခဲ့ပါတယ်ရှင်
ဆီးရီးယားနိုင်ငံတူရကီနဇက်အနီမှာအစ္စလာမစ်နိုင်ငံတော်ထူထောင်ရေးဆိုတဲ့စစ်သွေးကြွတွေဟာအခြားသဘုံတွေနဲ့ပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပြီးတော့စစ်သွေးကြွတွေဘက်ကဆီးရီးယားမြောက်ပိုင်းမှာရှိတဲ့မြို့တွေကြီးရွာတွေအတော်များများကိုထပ်မံပြီးတော့သိမ်းယူလိုက်တဲ့ဆိုပြီးဗြိတိန်ခြေစိုက်တဲ့ဆီးရီးယားလူခွင့်ဆောင်ကြည့်မှုအဖွဲ့ကပြောဆိုလိုက်ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုသားညဦးနဲ့မတ်စုမြတ်မွန်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်ခင်ဗျအခုချိန်ကစပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်အပြင်ဆုံးတော့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီရဲ့မိန့်ခွန်းအကြောင်းကိုပြောပါမယ်မြန်မာနိုင်ငံမှာပြဿနာတွေအားလုံးပြည်လေတွားပြီးလို့မဆိုနိုင်ပေမဲ့အရင်ကနဲ့မတူတဲ့ထူးခြားတဲ့ပြောင်းလဲမှုတွေအလားအလာကောင်းတွေတွေ့နေရပြီဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုဟိုနိုလူလူမြို့က Eastward Center မှာအာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်ရဲ့မူဝါဒနဲ့ပတ်သက်ပြီးတော့မင်ကုန်းပြောကြားရမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်ကုသညုံကဆက်လက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ကောင်းပါပြီခင်ဗျာဒီ Hawaii တက္ကသိုလ် Manoa Campus က Eastward Center မှာအာရှပစိဖိတ်ဒေသဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့ American Soya ရဲ့မူဝါဒအမြင်တွေကိုဒီနိုင်ငံရေးဝန်ကြီး Kerry ကနေပြီးတော့အခုကျွန်တော်တို့အတန်လွှင့်နေချိန်မှာပဲပြောဆိုနေတာဖြစ်ပါတယ်အာရှဒေသမှာပြောင်းလဲမှုတွေကိုတွေ့လာရသလိုပဲမြန်မာနိုင်ငံကပြောင်းလဲမှုတွေကိုလည်းသူကအတိအမှတ်ပြုပြောကြားသွားပါတယ်။ဒီအရှေ့အာရှဒေသဟာအလျင်မြန်စီးပွားကြီးပွားတိုးတက်လာနေပြီးတော့ကမ္ဘာစီးပွားရေးမှာလည်းတိုးတက်လာဖို့အတွက်အရေးပါတဲ့ဒေသဖြစ်တယ်ဆိုပြီးတော့ပြောပါတယ်။နောက်တစ်ဖက်မှာစီးပွားရေးအခွင့်အလမ်းတွေပွင့်လင်းလာတာကြောင့် American ပြည်ထောင်စုအနေနဲ့ပို့ပြီးတော့ထူးခြားဆက်ဆံမှုလိုတယ်လို့ပြောပါတယ်။နောက်မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံမှာပြောင်းလဲမှုတွေကိုသူ့အနေနဲ့မျက်မြင်တွေ့လာရတယ်ဆိုပြီးတော့ဒီအာရှဒေသကပဲမကြာခင်ကပြန်လာတဲ့နိုင်ငံရေးဝန်ကြီး Kerry ကအခုလိုပြောသွားပါတယ်။
I'll never forget 15 years ago, I visited in then Burma, no confusion, with Myanmar.
လွန်ခဲ့တဲ့15နှစ်တုန်းကမြန်မာနိုင်ငံကိုတွားရောက်စဉ်အချိန်မှာဒီဒေါ်ဆန်းစုကြည်ကိုနေအကြကြုံမှာတွေ့ဆုံခဲ့တယ်ဆိုပြီးတော့ဒီနိုင်ငံရေးဝန်ကြီးကယ်ရီကပြောဆိုခဲ့တာပါ။အခုတစ်ခေါက်မြန်မာနိုင်ငံကိုသူတွားတဲ့အခါမှာလည်းဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်။ဒီတစ်ခေါက်မှာတော့ဒီလွတ်လပ်စွာပြောဆိုခွင့်ရနေတဲ့လွှတ်တော်အမတ်တူဖြစ်နေပြီဆိုပြီးတော့ဒေါ်ဆန်းစုကြည်ကိုပြောပါတယ်။မြန်မာနိုင်ငံမှာပြဿနာအားလုံးကိုရုတ်တရက်ကြီးဒီဖြည့်ရှင်းနိုင်မှုမရှိပေမဲ့လို့မြန်မာနိုင်ငံရဲ့အခြေအနေဟာတကယ့်ကိုထူးခြားတဲ့တိုးတက်ပြောင်းလဲမှုတွေကိုသူမျက်မြင်တွေ့ခဲ့ရတယ်ဆိုပြီးတော့နိုင်ငံရေးဝန်ကြီးကယ်ရီကပြောဆိုသွားတာဖြစ်ပါတယ်။နောက်အမေရိကန်နိုင်ငံရဲ့အနာဂတ်တိုးတက်မှုအခြေအနေဟာအာရှပစိဖိတ်ဒေသနဲ့တိုက်ရိုက်ဆက်နွယ်နေတယ်။ဒါကြောင့်မလို့အာရှပစိဖိတ်ဒေသမှာအမေရိကန်ပြည်ထောင်စုရဲ့ဩဇာတရားမှုပြန်ရှိလာဖို့အတွက်သမ္မတဥဘားမားနဲ့အစိုးရအဖွဲ့အနေနဲ့တက်လာကလေးကမူဝါဒချမှတ်ခဲ့တယ်လို့နိုင်ငံရေးဝန်ကြီးကယ်ရီကပြောပါတယ်။ဒါကြောင့်မလို့လေတည်ငြိမ်ပြီးတော့ခိုင်မာတဲ့လူမှုအတိုင်းအဝန်တွေဖြစ်လာဖို့အတွက်ကူညီဆောင်ရွက်သွားမယ်လို့ဆိုပါတယ်။အာရှပစိဖိတ်ဒေသမှာဒီလူခွင့်ရေးလိုမျိုးဒီမိုကရေစီလိုမျိုးဒီအကြက်တဲတွေပြိပခတွေကိုအလေးပေးပြောဆိုမှာဖြစ်တယ်လို့ပဲတစ်ဖက်မှာဒီဒေသနဲ့ပတ်သက်ပြီးတော့ရေရှည်အမေရိကန်ဆိုးရရဲ့မဟာဗျူဟာအကျိုးစီးပွားကိုလည်းကြည့်သွားမယ်လို့ဆိုပါတယ်။ဒါအပြင်ဒီအာရှဒေသနဲ့အမေရိကန်ကုန်သွယ်ရေးစီးပွားရေးဆက်ဆံမှုခေါင်းတွေကိုလည်းထူထောင်ဖို့အတွက်မျှော်မှန်းထားတယ်ဆိုပြီးတော့နိုင်ငံရေးဝန်ကြီးကယ်ရီကပြောဆိုသွားပါတယ်။အခုဒီပြောဆိုနေတဲ့ဒီမိကုံးပြောဆိုရမှာတော့ဒီစီးပွားရေးလုပ်ငန်းရှင်တွေတန်တမာတွေနိုင်ငံကြီးမူဝါဒဆိုင်ရာသူတည်သူတွေအတော်များများတက်ရောက်ကြတာတွေ့ရပါတယ်။မစ္စတာကယ်ရီဟာအာဆီယံဒေသအတွင်းစီးပွားတွေတက်ရောက်ဖို့ပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တယ်လို့ပဲအဲ့ဒီမှာပဲဒီလာမယ့်နိုဝင်ဘာမှာကျင်းပမယ့်အရှေ့အာရှထိပ်သီးဆွေးနွေးပွဲအတွက်တော့လည်းနိုင်ငံကြီးဝန်ကြီးအဆင့်ပြင်ဆင်ဆွေးနွေးမှုတွေကိုလုပ်ခဲ့ပါတယ်။အစည်းအဝေးအတွင်းမှာတော့ဒီတောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားမှုကိစ္စတွေမှာပါဝင်ဆွေးနွေးခဲ့တယ်လို့အခြားဒေသတွေကနိုင်ငံအကြီးအကဲတွေနဲ့လည်းတရားတွေ့ဆုံမှုတွေရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကဒီသမ္မတဥပမာဆူရသစ်တက်လာပြီးတဲ့နောက်ပိုင်းအရှပိဗစ်ဆိုတဲ့ဒီအာရှလေးပြည်ဆိုတဲ့နိုင်ငံကြီးမူဝါဒနဲ့အတူပဲအာရှဒေသနဲ့ဆက်ဆံရေးအထူးသဖြင့်ဆိုရင်ဒီကုန်သွယ်ရေးနဲ့စီးပွားရေးဆက်ဆံမှုတိုးမြင့်မှုအထူးပဲအလေးပေးတိုးမြင့်ဆောင်ရွက်လာတာကိုတွေ့ရပါတယ်ကုဆတ်မှုကြီ
းဟုတ်ကဲ့ပါကုသညင်ဦးပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့ဒေတာတွင်သတင်းလှတဲ့ပုဂ္ဂိုလ်ဆက်လက်ပြီးတော့နားဆင်ကြအောင်ပါတောင်တရုတ်ပင်လယ်ပြိပခတ်ပိုးပြီးတော့ကြီးထွားလာအောင်အမေရိကန်နိုင်ငံကလုပ်နေတယ်ဆိုပြီးတော့တရုတ်အစိုးရပိုင်းမီဒီယာတွေကဆွဆွဲလိုက်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီရဲ့အာရှခီးစဉ်တွင် ရေပြင်ပိုင်တဲ့အရေးနဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်တို့ကြားမှာအပြန်အလှန်စကားဆစ်ထိုးရမှာကနေပြီးတော့အဲ့ဒီလိုဆွဆွဲချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ပေကျင်းမြို့တော်ကနေရှန်နွန်ဗန်ဆန့်သတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကဆက်လက်ပြောပြပါလိမ့်မယ်ခင်ဗျာ
တရုတ်နဲ့သူ့ရဲ့အိန္ဒိချင်းအာရှနိုင်ငံတွေကြားအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ရေပိုင်တဲ့ကိစ္စနဲ့ပတ်သက်လို့တရုတ်ရောအမေရိကန်ဘက်ကပါအပြန်အလှန်ဆွဆွဲအပြစ်တင်နေကြတာပါရေပိုင်တဲ့ခွဲဝေတတ်မှတ်ပေးရေးအတွက်အာဆီယံနိုင်ငံတွေကပို့ပြီးတောင်းဆိုရဲလာအောင်အမေရိကန်ကမြှောက်ပေးနေတယ်လို့တရုတ်အစိုးရပိုင်ပြည်သူ့နေစဉ်သတင်းစာကရေးပါတယ်အခုအငင်းပွားနေရတဲ့ရေပိုင်နဲ့ဟာသဘာဝတရားစာတကျွဲဝပြီးနိုင်ငံကူးသင်္ဘောတွေအများဆုံးဖြတ်တန်းသွားလာတဲ့နေရာလည်းဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်အငင်းပွားမှုမှာဖိလစ်ပိုင်နိုင်ငံဘက်ကအနိုင်ရအောင်လို့အမေရိကန်နိုင်ငံကရပ်တည်နေတယ်ဆိုပြီးတရုတ်ကွန်မြူနစ်ပါတီရဲ့အာဘော်သတင်းစာဖြစ်တဲ့တရုတ်ပြည်သူ့နေစဉ်သတင်းစာကရေးပါတယ်ပြဿနာတက်နေတဲ့ဒီပင်လယ်ပြင်အရေးမှာအမေရိကန်နိုင်ငံကလာပြီးအမျက်ထွက်အောင်လုပ်နေတဲ့အကြောင်းဖိလစ်ပိုင်နဲ့ဗီယက်နမ်တို့လိုနိုင်ငံတွေကပိုပြီးအတင့်ရဲလာအောင်အမေရိကန်ကအားပေးအားမြောက်လုပ်နေတယ်လို့အဲ့ဒီသတင်းစာကဆိုပါတယ်တကယ်တော့ဒီတရုတ်ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားမှုဟာတရုတ်အမေရိကန်ဆက်ဆံရေးကိုအကဲဆန်းနေခြင်းသာဖြစ်တယ်လို့တရုတ်နိုင်ငံရန်မင်းတက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပါမော့ကရှောင်ဟူချန်းကမှတ်ချက်ပေးပါတယ
် That's a bad sign of China and the United States relations particularly
ဒီကိစ္စကတရုတ်နဲ့အမေရိကန်ဆက်ဆံရေးအတွက်မကောင်းတဲ့လက္ခဏာပါအထူးသဖြင့်တော့တရုတ်နဲ့အမေရိကန်ကြားပုံစံသစ်နဲ့ဆက်ဆံသွားကြဖို့ကြိုးစားနေခြင်းမျိုးမှာပေါ့အမေရိကန်နဲ့တရုတ်ကြားမှာအပြန်အလှန်စကနာထိုးနေကြတာနှစ်ဖက်စလုံးကမလျှော့ကြဘူး
တရုတ်ရဲ့ရန်လိုပြီးမန်တက်နေတဲ့လုပ်ရက်တွေကအာရှဒေသတွင်တည်ငြိမ်မှုကိုပြက်ပြားစေလိမ့်မယ်လို့အမေရိကန်ပြည်ထောင်စုကဒီသတင်းပတ်ထဲပြောကြားလိုက်ပြီးဒေသတွင်ရန်လိုမှုတွေကိုအလိုက်တသိနဲ့ရပ်တန့်ပေးဖို့တောင်းဆိုလိုက်ပါတယ်။အဲ့ဒီတောင်းဆိုချက်ကိုမလိုက်နာနိုင်ဘူးလို့တရုတ်ဘက်ကညှင်းဆန်လိုက်ပြီးအာရှကိုဗဟိုထားမဲ့အမေရိကန်ရဲ့ဆက်ဆံရေးကသာဒေသတွင်တည်ငြိမ်မှုကိုပြက်ပြားလာစေမဲ့လမ်းစဖြစ်တယ်လို့လည်းတုံ့ပြန်လိုက်ပါတယ်။အခုဆိုရင်ဩစတြေးလျမှာအခြေချထားတဲ့အမေရိကန်တပ်သား1000ကျော်ရှိပြီး2019ခုနှစ်ထဲမှာတပ်သား2900အထိတိုးလာလိမ့်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်ရဲ့ဒီလှုပ်ရှားမှုနဲ့ပတ်သက်လို့တရုတ်ဘက်ကဘယ်လိုမြင်ပါသလဲ။ရှောင်ဟိုချန်းရှင်းပြတာက
Certainly United States just inked a new deal, new security deals with
တလောကပဲအမေရိကန်နဲ့ဩစတြေးလျတို့လုံခြုံရေးဆိုင်ရာသဘောတူညီချက်အသစ်တစ်ခုလက်မှတ်ရေးထိုးလိုက်ပါတယ်။ဩစတြေးလျမှာအမေရိကန်ကအမြဲတမ်းစစ်ကမ်းတစ်ခုထားဖို့ရည်ရွယ်ထားတာပါ။အဲ့ဒီလိုလှုပ်ဆောင်ချက်တွေကတရုတ်နိုင်ငံကိုထိန်းချုပ်တော့မယ်လို့တရုတ်လူမျိုးတွေကတွေးလာကြပါတယ
်။ဒါပေမဲ့ဒေသတွင်းတရုတ်ရဲ့ဩဇာကြီးထွားလာမှုကြောင့်အိန္ဒိယနိုင်ငံတွေနဲ့တင်းမာမှုတွေဖြစ်လာတာပါ။ထင်ရှားတဲ့ VNN Community Party ခေါင်းဆောင်တွေကတရုတ်ပေါ်မိခိုအားထားနေရတဲ့ကိစ္စကိုပြုပြင်ပြောင်းလဲရေးလှုပ်တင်နေဆိုပြီး VNN အစိုးရကိုစာရေးသားတောင်းဆိုလာကြပါတယ်။ဒီနှစ်အစောပိုင်းတုန်းကတရုတ်ရေနံကုမ္ပဏီတစ်ခုက10ဘီလီယံဒေါ်လာဘူးလောက်ရှိတဲ့လုပ်ငန်းသုံးပစ္စည်းတွေကိုအငင်းပွားနေတဲ့ပင်လယ်ပြင်ထဲဖြန့်ကျက်ချရာခဲ့လို့ VN9 နိုင်ငံမှာအကြမ်းဖက်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပါတယ်တင်းမာမှုတွေကဆက်ရှိနေဦးမှာပါလို့ပမ္ပော့ကရှောက်ဟုချန်းကပြောပါတယ
် I think it's probably it's too early to say the nightmares
တရုတ်နဲ့ VN9 အကြမ်းတင်းမာမှုတွေရော့သွားပြီလို့ပြောဖို့ကတော့စောလုံးသေးတယ်လို့ကျွန်တော်ထင်တယ်
တင်းမာမှုတွေရော့ကျလာစေဖို့အချိန်နဲ့အမျှဆွေးနွေးမှုတွေလုပ်ရင်းအငင်းပွားနေရတဲ့ပင်လယ်ပြင်နဲ့ဆိုင်တဲ့နိုင်ငံတွေကြားလိုက်နာရမယ့်စည်းကမ်းတွေကိုစေစပ်ညှိနှိုင်းသွားဖို့သူတို့ဘက်ကတိုက်တွန်းနေကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကပြောပါတယ်တရုတ်နဲ့အာဆီယံနိုင်ငံတွေကြားမှာတော့လိုက်နာဆောင်ထည့်ရမယ့်စည်းမျဉ်းတွေရေးဆွဲဖို့ညှိနှိုင်းလာခဲ့ကြတာဆယ်စုနှစ်တခုကျော်လာခဲ့ပါပြီခင်ဗျာ
တို့ရရှိမြတ်냐အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာသူတို့နိုင်ငံကအတန်းခတ်အရေးယူထားတဲ့လုပ်ငန်းရှင်ကြီးတဦးရဲ့ဟိုတယ်မှာစခန်းချတဲခူသွားခဲ့ပါတယ်ဆိုတော့အမေရိကန်တို့ကမြန်မာနိုင်ငံအပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလုပ်ထားဆဲပါဆိုတဲ့ကိစ္စဟာဘလောက်လင်းနေမှုရှိပါသလဲလူကြကောင်းရုံလုပြနေတာလားတကယ်ကောထိရောက်မှုရှိရလားဆိုတာတွေကိုအခုလာမယ့်စနေညတိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါတို့ရရှိမြတ်냐ပါဝင်ဆွေးနွေးလိုရသူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နှံ့ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255994 fax နံပါတ် 2023255992 ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုရအကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပို့နှံ့ကြပါရစေခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
စနေညတရက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရစေခင်ဗျာ။အခုတော့မြန်မာနိုင်ငံအကြောင်းသတင်းတစ်ပုဒ်ကိုဆက်ပါမယ်။စကိုင်းတိုင်းကမ်ပလူမြို့နယ်ထဲမှာရှိတဲ့ရွာတော်တော်များများအပါအဝင်စကိုင်းတိုင်းအတွင်းကလေယာဉ်မီတင်းစီးခံရသူတွေစုပေါင်းပြီးတော့လေသမားအင်အားထောင်နဲ့ချီပြီးစကိုင်းတိုင်းကမ်ပလူမြို့ကအစိုးရဌာနဆိုင်ရာရဲ့ရုံးနေရှိမှာဆန္ဒပြခဲ့ကြပါတယ်။အကြောင်းစကိုမအေးမှသတင်းပေးပို့ထားတာပါပဲ။နားဆင်ကြပါခင်ဗျာ။
နှစ်ပေါင်း20ကျော်ကတည်းကစစ်လေကျင်အကွင်းအဖြစ်တိမ့်စီထားခဲ့ပြီးတဲ့နောက်တီးစားကချပြီးလယ်သမားတွေကိုပြန်ငှားစားနေတဲ့အတွက်ကမ်ပလူမြို့နယ်ကလယ်သမားတွေဟာပြီးခဲ့တဲ့ဇွန်လကစပြီးထုံနှုံးတိုက်ပွဲလုပ်ပြီးတောင်းဆိုခဲ့တာပါဒီအတွက်လယ်သမား90ကျော်ဟာဖမ်းဆီးထောင်ချခံထားရတယ်လို့လယ်သမား300ခန့်ဟာလည်းတရားရင်ဆိုင်နေရဆဲဖြစ်ပါတယ်ဩဂုတ်လ23ရက်နေ့မှာတော့ကမ်ပလူမြို့နယ်မှာလယ်သမားတွေတောင်းနေချီပြီးဆန္ဒပြဖို့ခွင့်ပြုမိတ်တင်ခဲ့ပေမဲ့တားဆီးမှုတွေရှိခဲ့တာကြောင့်ထောင်ကနန်းလောက်သာလာရောက်နိုင်ကြောင်းဆန္ဒပြပွဲကိုဦးဆောင်သူတို့ကပြောပြပါဗျ။
တောင်းမကြောပါဘူးခင်ဗျာ။ကနေ့ဟိုကပိတ်ကြီးရပိန်နဲ့ခုခင်ဦးဘက်ကလာတဲ့အဖွဲ့လဲဟိုမူရိုးပေါင်းကမိုးရွာလို့ဆိုပြီးတော့လမ်းပိတ်ထားတယ်ဒီဘက်ကိုဆက်ထွက်နိုင်ပြီ။ဒီမှာကျွန်တော်တို့2000ကျော်3000လောက်ပဲရှိနေတယ်ခင်ဗျာ။ပြီးမရှိပဲနဲ့ပြီးမရှိပဲထောင်ချတာတဲ့တောင်သူတွေနဲ့တကြလှူရှာသူကျွန်တော် FNL တောင်းကဥပေါင်းထွန်းတောင်းကြသွားတဲ့တောင်သူ59ယောက်ကိုအမြန်ကွတ်ပေးဖို့ရရဲ့စစ်တပ်ကတင်ထားတော့လေယာဉ်မြေများကိုမူလပိုင်ရှင်များကိုပြန်လည်ပေးရမယ်။အဲနောက်အခု3ချက်ကတော့အခုဒီတမတော်မှတောင်သူတွေမူလတောင်သူတွေစိုက်ပျိုးထားတဲ့ဒီနာနေချက်သိမ်းထားတာကိုရပ်တန့်ပေးပြီးပြီးတော့ကျွန်တော်တို့ဒီအယုံမှအခုတရားစွဲဆိုခံထားရတဲ့ဟိုအမှုမြန်အမြန်ဆုံးပြန်လည်ပေးဖို့အဲ့အထက်အထက်အဲ့ချက်5ချက်နဲ့ကျွန်တော်တို့ကဆန္ဒပြ
ကမ်ပလူမြို့နယ်အတွင်းမှာထုံနှုံးတိုက်ပွဲလုပ်တဲ့အတွက်စစ်တပ်ကတနက်တွေနဲ့ပြစ်ခတ်မှုတွေလုပ်ပြီးအခြေအနေတွေတင်းမာခဲ့တာပါဇူလိုင်လ18ရက်နေ့ကစပြီးကမ်ပလူမြို့နယ်တရားရုံးကနေထုံနှုံးတိုက်ပွဲလှုပ်ဆောင်ခဲ့တဲ့တောင်သူ90ကျော်ကိုအနှိမ့်ဆုံးဖြစ်တံ3လကနေအမြင့်ဆုံးဖြစ်တံ3နှစ်အထိထောင်ဒဏ်ချမှတ်ခဲ့ပါတယ်လယ်သမားတွေအနေနဲ့သူတို့လယ်တွေပြန်ရရေးအတွက်လှုပ်ဆောင်တဲ့အခါမှာအခက်အခဲတွေကြံ့ကြာမှုတွေကဘာတွေဖြစ်နေတယ်လဲဆိုတာကိုပြည်ထောင်စုလွှတ်တော်မြေယာကော်မတီရဲ့အဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှဆွေကိုလည်းဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်
တောင်သူတို့ဒီစကြအပေါ်ပေါက်ရှင်းပြမယ်လမ်းကြောင်းအမှောက်ဟိုလွတ်တော်ကိုယ်စားလှယ်တွေကညွန်ပြပေးတယ်အဲ့ဒီစကိုင်းထဲမှာရှိတဲ့လွတ်တော်ကိုယ်စားလှယ်တွေလေကိုလူတွေပြဿနာမဖြစ်အောင်ချုပ်တဲ့မကြအောင်ရတရားတွေဆရာပြရအောင်မရတဲ့မရတဲ့ဆရာမရောက်မရဘူးဆိုတာကိုပြန်ရှင်းပြပေးဖို့လွတ်တော်ကိုယ်စားလှယ်တွေမှာတာဝန်ရှိသလိုအုပ်ချုပ်ရေးပိုင်းပုဂ္ဂိုလ်တွေမှာလည်းတာဝန်ရှိတယ်ဗျအ
ခုလက်ရှိဖြစ်နေတဲ့ပေါ့နော်ဒီတောင်သူတွေသမားတွေကဒီတိုင်းအဆင့်လိုက်အဆင့်လိုက်ကိုဖြည့်ရှင်းဖို့တည်းစောင့်နေရမယ်ဆိုရင်တို့အတွက်ပေါ့နော်ဆိုင်ပြိုးဖို့တွေပါလေအခက်အခဲတွေရောမရှိနိုင်လားရှင်အ
ဲ့တော့သမားကိုယ်တိုင်ကပြောတယ်လွတ်တော်ကိုယ်စားလှယ်တွေနဲ့ဒီကအုပ်ချုပ်ရေးပိုင်းနဲ့ဥပပေါင်းဆောင်ရပြီးတော့အများဆုံးလုပ်ပါဆိုပြီးတော့သမားကြီးကိုယ်တိုင်ကအဲကျွန်တော်ပြောတာရှိတယ်ဒေသကလွတ်တော်ကိုယ်စားလှယ်တွေကကူညီပါတောင်းလို့လက်ထဲကိုအပြည့်ပြန်ပြို့တရားစီစစ်လိုက်ပါဆိုပြီးတော့လွတ်တော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းဆောင်ရပြီးတော့အုပ်ချုပ်ရေးပိုင်းကျွန်တော်တို့ဆိုတော့ဒီမှာတော့အပူပေါင်းဆောင်ရတယ်ဗျကျွန်တော်မကွေးတိုင်းမှာဆိုတော့ကျွန်တော်ကမြန်မာဒေသကြီးမှာကျွန်တော်ဖွဲ့ခေါင်းဆောင်ဆိုတော့ကျွန်တော်ဖွဲ့မှာ6ယောက်ရှိတယ်အုပ်ချုပ်ရေးပိုင်းကိုတော့တွေ့တယ်ဦးကြီးချုပ်ဆိုရင်ဦးကြီးချုပ်ပေါ့နော်ခရိုင်အုပ်ချုပ်ရေးမှုမြို့နယ်အုပ်ချုပ်ရေးမှုဌာနဆိုင်အကုန်တွေ့လို့ရှိရင်ကျွန်တော်ချက်ချင်းဥပမာလွတ်တော်တင်သိတာတည်းမတင်သိတာကြောင့်ဝင်ကြီးဌာနကြတော့လေကျွန်တော်တခါတည်းကျရင်ဝင်ကြီးဆောင်ဓာတ်လိုက်ကျွန်တော်ဆက်သွယ်လိုက်ဒီလိုဒီလိုပဲဒီဟာခရိုင်ပြန်မရင်ကောင်းနေဆိုပြီးတော့ကျွန်တော်ပြေးလိုက်တယ်အဲ့လိုမျိုးလုပ်တဲ့ခါမှာအီးနေနေနဲ့လူကပုတ်ပြေးလေတယ
်ဒါပေမဲ့တခြားနေရာတွေမှာကြတော့ကျွန်တော်အဲ့လိုမျိုးပြန်မရကြဘူးလေပြန်မရ
အလုံးမလို့လို့ဗျအလုံးမလို့
ဟုတ်ကဲ့အလုံးမလို့
အလုံးမလို့လို့
ဟုတ်ကဲ့အလုံးမလို့ဘူးဆိုတာဟိုဘယ်သူတွေကအလုံးမလို့တာလဲ
လွတ်တော်ကိုယ်စားလှယ်ရဲ့အတော်ဝင်ရှိတဲ့အဲဌာနဆိုင်ရာရဲ့အလုံးမလို့တာ
လွတ်တော်မှာပေါ့နော်ဒီဟာနဲ့ပတ်သက်ပြီးတော့လယ်သမားတွေဒီသူတို့မြေရောက်ပြန်ပြေးရေးအတွက်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့အငယ်တွေတင်ပြတာဆွေးနွေးတာမျိုးတွေဘာတွေနဲ့လုပ်ထားရရှိလဲရှင
်ကျွန်တော်တခုတင်ပြချင်တာကဗျာ VOA ကိုတခုပြောချင်တာဒီဒုတိယဆိုင်အစိုးရဟာဒီသိနေဆိုတာမဟုတ်ဘူးညပြန်ပေးတဲ့အဆိုအဖြစ်တယ်ဦးသိန်းစိန်ဆိုတာလည်းကတော့သိနေတာကဘာမှမရှိဘူးထဲထဲကလာပြီးတာကြည့်ပဲ
တက်မတော်ကတော့တက်ပိုင်မြေဖြစ်သိမ်းထားတဲ့လယ်မြေတွေထဲကလမ်းပြေအေကပေါင်းတသိန်းကျော်ကိုပြန်လည်ဆွတ်လွတ်มาဖြစ်ကြောင်းဖေဖော်ဝါရီလတုန်းကကြေညာထားသလိုတက်ပိုင်မြေဖြစ်သိမ်းစီထားတဲ့မြေအေကပေါင်း9သိန်းလောက်ရှိတယ်လို့လည်းတရားဝင်ပြောဆိုချက်တွေရသိရပေမဲ့ဒီထက်မကလည်းရှိနေတယ်ဆိုပြီးလယ်သမားရေးလှုပ်ဆောင်နေသူတွေကပြောဆိုနေတာပါတက်ပိုင်မြေကိုကျူးကျော်တယ်ဆိုပြီးတရားစွဲဆိုခံနိုင်ရတဲ့လယ်သမားတွေလည်းရာခိုင်နှုန်းမှာရှိနေစေဖြစ်တယ်လို့သူတို့လယ်ယာမြေတွေပြန်ရဖို့အတွက်ကြိုးစားကြတဲ့လယ်သမားအတော်များများဟာဖမ်းဆီးထောင်ချတရားစွဲဆိုခံရမှုတွေကအစိုးရအသစ်လက်ထက်မှာများပြားလာတယ်လို့လည်းနိုင်ငံရေးအကျဉ်းသားရေးလှုပ်ဆောင်နေသူတွေကဆိုပါတယ်ရှင်
။ဒါကတော့စကိုင်းတိုင်းအတွင်းကလယ်ယာမြေတင်းစီးခံရသူတွေစုပေါင်းပြီးတော့အင်အားထောင်နဲ့ချီတဲ့သူတွေစကိုင်းတိုင်းကမ်ပလူမြို့ကအစိုးရ ဌာနဆိုင်ရာယုံရည်ရှိမှဆန္ဒပြခဲ့ကြတဲ့ဆိုတဲ့အကြောင်းမတ်အေးမှသတင်းပေးပို့ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့နောက်ထပ်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ကြားရီမျိုးမတူအောင်ထိမ့်သိမ့်နိုင်မှုကဘာတဝမ်းဝိုင်းဝန်းပြီးတော့ကျိုးပန်းနေပေမဲ့တိုင်းရင်းစည်းတွေအတွက်ကြားရဲ့အစိတ်ပိုင်းတွေတရားမဝင်ရောင်းဝယ်ဖောက်ကားမှုတွေကတော့စိုးရင်စရာကောင်းလောက်အောင်ကိုကြီးထွားလာနေတယ်လို့တော်ရိုင်းတိရစ္ဆာန်ထိမ့်သိမ့်ရေးလှုပ်ရှားသူတွေကသတိပေးနေကြပါတယ်။အထူးသဖြင့်ချမ်းသာတဲ့အာရှနိုင်ငံတွေမှာကြွယ်ဝမှုလက္ခဏာဖြစ်ကြားရဲ့အစိတ်ပိုင်းတွေကိုတုံးဆွဲနေကြတာဟာလေပြဿနာတစ်ခုလို့ဖြစ်လာနေတယ်လို့ဆိုပါတယ်ဒီအကြောင်းကို AP သတင်းဌာနကပြပထားတဲ့သတင်းဆောင်မကိုကိုအောင်လင်းဦးကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
အာရှတလောကတိုင်းရင်းစည်းတရားမဝင်ရောင်းဝယ်ဖောက်ကားမှုတွေဟာကြားတော်ဝါတွေမြို့တုံးမဲ့နောက်ထပ်အန္တရာယ်တစ်ခုဖြစ်လာနေတဲ့အကြောင်းတောင်းထွေးဆန်ထင်းသိမ်းအဖွဲ့ကြီးတစ်ခုဖြစ်တဲ့ဖန်တာရာကသတိပေးလိုက်တာပါထိုင်းနဲ့အင်ဒိုနီးရှားတို့လိုအရှိတောင်အရှနိုင်ငံတွေမှာတော်ရင်ဒရိဆန်ထင်းထင်းရေးကျိုးပန်းမှုတွေအရှိန်ကောင်းလာနေပေမဲ့ဒရိဆန်စိတ်ပိုင်းမှောက်ခိုးရောင်းဝယ်မှုတွေကတော့စိုးရင်စရာအဆင့်ထိရောက်နေတယ်လို့လည်းပြောပါတယ်ကြားခန္ဓာကိုစိတ်ပိုင်းတွေနဲ့ဖော်ဆက်ထားတဲ့ဈေးဝါးတွေကိုဂုံဖြစ်ဝယ်ယူစားသုံးမှုတွေပုံများလာရကဒေါ်လာတန်ပေါင်းထောင်ကနန်းချီရောင်းဝယ်ဖြစ်နေတဲ့ဈေးကွက်ကြောင့်ကြားမျိုးမတွန်းအောင်ထိမ့်သိမ့်နိုင်မှုအခက်တွေ့နေရတယ်လို့လည်းဖန်တာရာအဖွဲ့ရဲ့အမှုဆောင်အရာရှိချုပ်အလန်ရာဗင်နိုဝစ်ကပြောပါတယ
် and specifically the chinese medicinal trade has just been increasing it's been skyrocketing really
အရှာတိုင်းရင်းဆေးရောင်းဝယ်ဖောက်ကားမှုတွေအထူးသဖြင့်တရုတ်ဆေးကုန်သွယ်မှုတွေပိုတိုးလာနေရပါအကြီးအကျယ်ကိုများလာတာပါတရုတ်နဲ့တခြားအာရှနိုင်ငံတော်တော်များများချမ်းသာလာတဲ့အမျှဒီကိစ္စလည်းကြီးထွားလာနေတာဖြစ်ပါတယ
်အာရှတလောမှာလွန်ခဲ့တဲ့ရာစုနှစ်တစ်ခုလောက်တုန်းကတော့ကြားရိုင်းကောင်ရီတသိန်းလောက်ရှိခဲ့ပေမဲ့လည်းဒီကနေ့ချိန်မှာတော့ခန့်မှန်းချီကောင်ရီ3200လောက်သာကျန်ပါတော့တယ်မြန်မာနိုင်ငံမှာတော့ကြားမျိုးတုံးသလောက်ဖြစ်နေတာကြောင့်မောက်ခိုးဈေးကွက်တဲ့ထိရောင်းနိုင်တဲ့အခြေအနေမျိုးတော့မရှိတော့ဘူးလို့ပတ်ဝန်းကျင်နဲ့တော်ရင်တွေးဆန်ထင်းသိရေးကျွမ်းကျင်သူဦးတင်တန်းကပြောပါတယ
်ကျွန်တော်တွေ့ကြုံရကြားမရှိတော့သလောက်ဖြစ်သွားပြီပေါ့နော်မြန်မာတပြည်လုံးမှာလေ wild tiger ပေါ့ကျွန်တော်တို့မြန်မာပြည်မှာကြားမွေးတဲ့ farm လည်းမရှိဘူး Thailand တို့တူပြည်လုံးမှာရှိတယ်လို့ကျွန်တော်သိရတယ်ဒါပေမဲ့မြန်မာနိုင်ငံမှာကြားမှုရဖမ်းမရှိဘူးခင်ဗျအဲ့ဒါကြောင့်မလို့မြန်မာနိုင်ငံကထွက်တဲ့ကြားကိုဈေးကွက်မှာရှိနေတယ်ဆိုတဲ့ဥစ္စာကိုကျွန်တော်လက်မခံဘူးဒါဖြစ်လို့အကုန်လုံးဖြစ်သွားပြီလွန်ခဲ့တဲ့ဆယ်နှစ်ကာလကြော်ကြော်လောက်ဒီမှာကိုတော်တော်ကုန်သွားတာပေါ့နော်ကြောက်ရွံ့ကောင်းလောက်အောင်ဆုတ်ယုတ်နေတယ်နောက်ဒီလွန်ခဲ့တဲ့နှစ်တည်းကဆိုရင်တတော်ကြီးလည်းအားကြီးခုတ်ကြတယ်ပေါ့နော်တော်ကြီး habitat လည်းပြက်လာတယ်တော်ရမှာရှိနေတဲ့နာဥမာစုကြပါလို့ဆက်တော့ပါလို့တော်တော်ကိုရှားသွားပြီပေါ့နော်အဓိကသားကောင်ပေါ့ကြားရဲ့ဆိုတော့အခြေခံကြားလို့စားတော့ဝမဲ့တော်ဝါရီလည်းနဲပါလာတော့တာမအဖြစ်ကိုကြားဒီနဲ့ကြားမှရှိနေတော့မျိုးပေါ်ကိုခရင်တဲ့အနေထားတောင်ရောက်လာပါတယ်ကြားရင်းမြေထိုင်တဲ့ပဝန်းကျင်မှာ
ဒီကနေ့ချိန်မှာတော့ဘင်္ဂလားကြားအင်ဒိုချိုင်းနာကြားဆူမထရာကြားအမူရာကြားမလယံကြားနဲ့တောင်တရုတ်ကြားဆိုပြီးမျိုးစိတ်6မျိုးသာကျန်တော့ပြီးနောက်ထပ်3မျိုးကတော့လွန်ခဲ့တဲ့နှစ်ပေါင်း80လောက်ကလေးကမျိုးတုံးပြောက်ကွယ်သွားခဲ့တာပါဒါကြောင့်လဲကြားတွေမျိုးပြုတ်မကုန်စေဖို့အစိုးရတွေအနေနဲ့တာဝန်ရှိတယ်လို့လဲဖန်တာရာအဖွဲ့ရဲ့အမှုဆောင်ရာရှိချုပ်ရာဗင်နိုဝစ်ကပြောပါတယ
် Areas which still have tigers have to better protect their tigers they have to lock up those areas
ကြားတွေကျန်နေသေးတဲ့နေရာတွေမှာကြာကြာနာနာထိန်းသိမ်းစောင့်ရှောက်ဖို့လိုအပ်ပါတယ်ဒီနေရာတွေကိုတမ်းမြစ်ပိတ်ဆို့ပြီးအမဲလိုက်တာကျူကျော်ဝင်ရောက်တာစားဖို့သက်ဖြတ်တာမျိုးတွေကိုလည်းလုံးဝလက်မခံဖို့လိုအပ်ပါတယ်
။တဘာပောင်းချင်းထင်းသိရင်နိုင်ငံတကာအဖွဲ့ IUCN ကတော့ကြားတွေကိုမြို့တုံးမဲ့အန္တရာယ်ရှိတဲ့သတ္တဝါအဖြစ်အနီရောင်ဆင်းမှာထည့်သွင်းထားတာပါ။ကြားရိုင်းတွေကျန်ရှိနေသေးတဲ့တိုင်းပြည်တွေထဲမှာတော့မြန်မာ၊အိန္ဒိယ၊တရုတ်၊ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှား၊နီပေါ၊ဘူတန်၊မလေးရှားနဲ့ရုရှားပါဝင်နိုင်ငံပေါင်း17နိုင်ငံပါဝင်ကြပါတယ်ခင်ဗျာ။
ကြားမျိုးမတူအောင်ကျိုးပန်းတဲ့နေရာမှာကြုံတွေ့နေရတဲ့အခက်အခဲပြဿနာကိုကိုအောင်လင်းဦးပြောပြတော့တာဖြစ်ပါရခင်ဗျာ VOA American အတန်ရဲ့ကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9ရက်အထိဆက်လက်ပြီးတော့အတန်လွှင့်ပေးနေတာဖြစ်ပါရခင်ဗျာ